ကောင်းကင်ဘုံနဲ့ယေရှုအသက်ရှင်နေတယ်။ယေရှု၏အလောင်းတော်ကိုဂိုတဂူထဲတွင်ထားခဲ့တယ်။ဒါပေမဲ့တတိယမြောက်နေ့တွင်ယေရှုပြန်လည်ပြီးရှင်ပြန်ထမြောက်ခဲ့တယ်။လူများစွာတို့ကယေရှုနဲ့စကားပြောခဲ့ကြတယ်။ရပောင်း40မြောက်နေ့တနေ့မှာယေရှုသည်ကောင်းကင်သို့ချီဆောင်ခြင်းကိုခံခဲ့ရတယ်။ယေရှုသည်ယနေ့မှလည်းအသက်ရှင်လျက်ရှိတယ်။မောရှေသည်ဘုရားသခင်ရဲ့ခေါင်းဆောင်တဲ့ပရောဖက်တစ်ပါးဖြစ်တယ်။ဒါပေမဲ့ယေရှုသည်ဘုရားသခင်ရဲ့သားတော်ဖြစ်တယ်။သူသည်မောရှေရဲ့သားယူမြင့်မြတ်တယ်။မောရှေသည်ဣသရေလအမျိုးသားတို့ကိုပင်လယ်ကိုဖြတ်ပြီးခေါ်ဆောင်ခဲ့သဖြင့်ချမ်းသာရာရခဲ့တယ်။ယေရှုသည်သူ့နောက်သို့လိုက်တော်သူများကိုကယ်တင်ရန်ကြွလာခဲ့တယ်။ယေရှုကောင်းကင်ဘုံသို့ချီဆောင်ခြင်းကိုခံရသည့်ဤသူတနေ့ကျရင်ယေရှုလောကသို့ပြန်လဲပြီးတော့မှကြွလာအောင်မယ်။သူနဲ့သူကောင်းကင်ဘုံ၌နေထိုင်ဖို့ရန်သူ့ကိုယုံကြည်တော်သူများကိုခေါ်ဆောင်သွားမယ်။မိတ်ဆွေယေရှုတဖန်ကြွလာတော့အခါသူနဲ့သူအသက်ရှင်ဖို့ရန်ပြင်ဆင်ထားပြီလား။သူယနေ့လည်းကြွလာနိုင်တယ်။သခင်ယေရှုခရစ်ကိုယုံကြည်ပါ။သင်ကယ်တင်ခြင်းသို့ရောက်မယ်။